အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေတင်ယူထားတဲ့ရာမာဒီမြို့ကိုပြန်လည်တင်ယူနိုင်ဖို့အတွက်ထိုးစစ်ဆင်နေပြီးဒီကနေ့အင်္ဂါနေ့မှာတော့ IS တပ်ဖွဲ့တွေနဲ့ရာမာဒီမြို့လယ်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။အစိုးရအဆောင်အုံတစ်ခုအနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးလေကြောင်းကနေစစ်ကူဝင်တိုက်ပေးနေတယ်လို့အီရတ်နိုင်ငံရဲ့အကြံဖက်ဝါဒတံပြန်တိုက်ဖြတ်ရေးဌာနပြောခွင့်ရပုဂ္ဂိုလ် Savar El Numani ကပြောပါတယ်။80တိုးနိုင်ဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာလမ်းဘေးထောင်ပုံးတွေကိုလည်းရှင်းလင်းနေကြပါတယ်။မျိုးပေါင်းတပ်ဖွဲ့တွေရဲ့တိုက်လေယာဉ်တွေကနေရာမာဒီစင်ကြေဘုံကအိုက်စစ်စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်နေပါတယ်။ပြီးခဲ့တဲ့မေလကရာမာဒီမြို့ကိုလက်လွတ်လိုက်ရတာဟာအီရတ်အစိုးရနဲ့အီရတ်တပ်ဖွဲ့တွေအတွက်တော့ဆုံးရှုံးမှုကြီးဖြစ်ပါတယ်။ဘက်ဂရန်မြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့ရာမာဒီမြို့ကိုပြန်လည်သိမ်းယူနိုင်ဖို့ကြိုးပမ်းနေတာဟာအခုဆိုရင်လက်နဲ့ချီပြီးတော့ကြာမြင့်နေပြီဖြစ်ပြီးရာမာဒီမြို့မှာရှိတဲ့စစ်သွေးကြွတွေကိုအထောက်အကူပေးနေတဲ့လမ်းကြောင်းတွေကိုဖြတ်တောက်နိုင်ဖို့လည်းလှုံ့ဆော်နေပါတယ်။ရာမာဒီမြို့ကိုပြန်လည်သိမ်းယူနိုင်ရတဲ့အတွက်စစ်စင်ရေးတွေကတော့ပြီးခဲ့တဲ့လကတည်းကရှေ့ပြေးစတင်ခဲ့တာဖြစ်ပါတယ်။2014ခုနှစ်နှစ်လယ်ပိုင်းမှာစစ်သေးကြွတွေသိမ်းယူလိုက်တဲ့အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းနယ်မြေအမြောက်အများကိုပြန်လည်ထိန်းချုပ်နိုင်ရေးကြိုးပမ်းနေတဲ့အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအထောက်အကူပေးနေပြီးအိုက်စစ်စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကနေပြစ်ကူပေးနေပါတယ်။ပြီးခဲ့တဲ့ဆယ်ရက်အတွင်းမှာပဲညွန်ပေါင်းတပ်ဖွဲ့ကတိုက်လေယာဉ်တွေဟာရာမာဒီဒေသမှာလေကြောင်းကနေအကြိမ်30ထက်မနည်းတိုက်ခိုက်ခဲ့ပါတယ်ရှင်။